နှစ်တကြာပြုနေပြီတော့နာဂဗျာနာပြီးတော့မှနာတော့အာယုန်တစ်ပါးစိတ်မသွားပဲနဲ့နာစိတ်ပြီးတော့လောကီတရားကိုအရင်ဆုံးနားလိုက်ပါဦးလောကီတရားကိုနားပြီးတဲ့အချိန်ကျမှလောကီတရားနားပြီးပြီဆိုတဲ့အချိန်ကျမှရှုဘွားအထောက်ချင်လို့ဆက်လက်ပြီးတော့မှဆောင်ရွက်ရမှာဖြစ်ပါတယ်မနေ့ကတော့ငါပြောခဲ့တဲ့အတိုင်းဘဝရဲ့ဖြစ်မှန်းလို့ဆိုရတယ်ကိုယ်ချောင်းကိုယ်သိကိုယ်ဆိုတာအလုံးတရားမှနည်းနည်းခက်ခဲတဲ့အတွက်ကြောင့်သိနေနေနေကိုအလံတရားခက်ခဲပါတည်နေနေနေရေးအတွက်ဘာလို့ခက်တယ်လဲဆိုတဲ့အခါနေလန်းဆိုတာလို့အပေါင်းနေလန်းအတိုင်းချက်မှာတည်နေခွန်ရှိတာဖြစ်ပါနေစနစ်မံကံမှလွယ်ကူတက်အောင်ဉာဏ်ဆောင်စွာတည်နေမှာဖြစ်ပါနေစနစ်ကိုပြပြပြင်းပြင်းမရဘူးဆိုရင်ကျူစားပွားများအထောက်အထားအခါလုံးလေလုံးလေလုံးလေနဲ့အချိန်ကုန်လူပန်းမပြီးတော့နောက်ဆုံးကြတော့စိတ်တက်ကြသွားမယ်။ဒါကြောင့်နေစနေဆိုတာလူတယ်။ကမ္ဘာလောကကြီးမှာရှိရှိသမျှအားလုံးသောပုဂ္ဂိုလ်တွေရဲ့အထင်းမှာဆရာနီးမလို့တဲ့ပုဂ္ဂိုလ်ဟာနှမျိုးနဲ့ဆောင်ရှိတယ်။အဲ့ဒါကဘာလဲဆိုရင်အလိုပုဂ္ဂိုလ်တွေလည်းပြည့်စုံတာဗုဒ္ဓံနဲ့ဘုရားတည်တာလည်းဆရာနီးမရပဲနဲ့ကိုယ်တိုင်ကျင့်ကြံကြိုးစားပွားများအားထုတ်ပြီးတော့မှရနိုင်တာဖြစ်တယ်အခြားတစ်ပါးသောပုဂ္ဂိုလ်တွေကတော့အလောအမတန်မှဉာဏ်ထက်လာပါလေဆိုတဲ့အရှင်သာရိပုတ္တရာသောမအရှင်အဘဆိမထေမြတ်ရဲ့အထမှာယေတမဟေတုပ္ပဝါဒေတံဟေတံတထကတောအဟအကြောင်းကြောင့်ဖြစ်နေတဲ့အကျိုးတရားဤလိုတောင်းကျိုးတရားတွေကိုနာကြားရပါမှာအရိယာမဲ့ဆက်ခွင့်ရတာဖြစ်ပါတယ်ဒါကြောင့်ခက်ခဲနဲ့နုညံ့တိုင်မွေးတဲ့သဘောဓမ္မရဲ့သဘောအဲ့ဒီသဘောကိုသိဖို့ဆိုတာကရှင်းရှင်းလင်းလင်းသိမြင်ဖို့ဆိုတာနေစနစ်ရမှာသိနိုင်ခွင့်ရှိတာဖြစ်ပါတယ်နေစနစ်ရမှာဈာဖို့နာဝနာနဲ့ဈာဖို့ဒီဖြစ်စဉ်စာအုပ်နဲ့ဖတ်ဖို့ဒီဖြစ်စဉ်တပတ်သူတို့ရဲ့ဟောပြောပြတာတဲ့တရားတန်ကြားရတဲ့ဖြစ်စေအဲ့တလို့နေတစ်ခုခုကိုရအာမစူးစမ်းအားထုတ်တဲ့အချိန်မှာလွယ်ကူသက်သာဉာဏ်ဆောင်မှာဖြစ်ပါအဲ့တော့တဘောကဓမ္မတဘောကိုသိဖို့ဆိုတာခက်ခဲနေနေတဲ့အတွက်ဘာဖြစ်ဖို့လိုသလဲဆိုတာရှိဦးစွာစိတ်ဒီကြည်ဉာဏ်တက်မှုရှိဖို့လိုအပ်ပါတယ်တရားလောက်ဘာများအထုတ်တယ်ဝိပဿနာရှုရဲဆိုတာပါနဲ့ဥပမာတူသလဲဆိုတော့ခြေလင်းနေတဲ့ရေခွက်ရဲ့ပုံမှာတည်ငြိမ်နေတဲ့ခြေလင်းနေတဲ့ရေရဲ့ပုံตั้วပြီးတော့มาជីလိုက်တဲ့အခါမှာအဲ့ဒီជីလင်းတဲ့ရေပြင်ပေါ်မှာမျက်နာရိုက်ထင်တယ်လို့တရားလောက်အားထုတ်တဲ့အချိန်မှာလည်းပဲជីလင်းတဲ့စိတ်ဆိုတာရှိဖို့လိုတယ်ជីလင်းတဲ့စိတ်ရှိမှအားလဲပရမတ္ထတတ္တဘဝကိုရှင်းရှင်းသိနိုင်မှာဖြစ်ပါ အဲ့တော့တည်ကြည်နေတဲ့ဖို့လိုအပ်ပါလေတည်ကြည်နေတဲ့ဖို့ရှိဖို့လိုအပ်ပါရေကံနေနည်းတပင်ရေလဲငြိမ့်နေရေငြိမ့်နေတဲ့ကြည်ကြည်လဲကြည်နေတယ်ဆိုရင်ကောင်းကင်မှာရှိတဲ့ဘုဒ္ဓရဲ့ဒီပဲဖြစ်ဖြစ်ငှက်ကလေးကြံဝဲတာပဲဖြစ်ဖြစ်နေရဲ့အယောင်မရဲ့အယောင်နေပဲဖြစ်ဖြစ်အထက်ကောင်းကင်ကိုမော့ချီရှာမလိုပဲနဲ့ ကောင်းကင်မှာရှိတဲ့အရာကြည်နေတဲ့ကြည်ကံပြင်ပေါ်မှာချရောက်နေတဲ့အရှိကိုရှင်းရှင်းလင်းလင်းမြင်အောင်ကြည့်လို့ရပါတယ်။တရားအလောက်အားထုတ်တယ်ဆိုတာလည်းထိုးနေတူစွာပါပဲ။အာယုံကိုသွားပြီးတော့ကြည့်ရတာမျိုးမဟုတ်ပင်ပဟိတမှာရှိတဲ့ အစဉ်အပါအနရတာထိတွေ့စရာကြံတွေးစရာလို့ဆိုရတယ်အာယုံတွေကိုလိုက်လိုက်ရှုရတာမျိုးမဟုတ်အဲ့ဒီအာယုံတွေကနေပြီးတော့ကြည်လင်တဲ့ဟာတရားဝတ္ထုနှလုံးသွေးကြည်လင်နေတယ်အဲ့ဒီကြည်လင်နေတဲ့အထက်ကနေစိတ်ကလည်းပဲမနှုံးဝင်ဘူးအဲ့ဒီမနှုံးဝင်နေပုံမှာလာရောက်ပြီးတော့မှချရောက်လာတဲ့အာယုံတွေကိုရှုရတာဖြစ်ပါ ပဟိတမှာရှိတဲ့အာယုံနောက်ကိုလိုက်ပြီးရှုရတာဟုတ်ပါဘူး။ပဟိတအာယုံတွေကနေလာရက်ခတ်သွားတဲ့အချိန်မှာမနှုတ်ဝင်ရလို့ရှုရတယ်။တိစိတ်ရဲ့ပုံမှာကြောက်ရွံ့ကြောက်ရွံ့လာတဲ့အချိန်တိစိတ်ရဲ့အပြောင်းအလဲကိုကြည့်ပြီးတော့မှရှုတည်ပွားများအားထုတ်ရတာဖြစ်ပါ။အာယုံကိုရှုရတာဟုတ်ဘူး။အာယုံပဟိတအာယုံကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့
အစ္စဒတွင်တည်းမှာရှိတဲ့အပြောင်းလဲကိုရှုကြည့်ရတာဖြစ်ပါ။အဲ့ဒီအတွက်ဘာလို့အပ်လဲဆိုတဲ့အခါစောစောကပြောခဲ့သလိုကြည်လင်တဲ့စိတ်ဆိုတာလိုအပ်ပါတယ်။တန်ရှင်းတဲ့စိတ်ဆိုတာလိုအပ်ပါတယ်။တန်ရှင်းကြည်လင်တဲ့စိတ်ကိုရပါမှအာယုံရိုက်ပြီးထင်လာတဲ့အချိန်ထင်လာတဲ့အာယုံရိုက်တယ်ကိုရှုတည်ပွားများအားထုတ်နိုင်မှာဖြစ်ပါ။အဲ့ဒီအတွက်ကြည်လင်တန်ရှင်းတဲ့စိတ် ငြိမ်တက်တဲ့စိတ်ရှိလို့လို့ပါတယ်။ကံကြီးတင်ကတော့ကြီးနေပေမဲ့လို့အဲ့ဒီကြီးနေနေတဲ့ကံကြီးပြင်ဟာရေလိမ့်တွေကနေရက်ခတ်နေမဲ့ဆိုရင်လည်းပဲညံ့တာရက်မထင်နိုင်ဘူး။ရေတွေကနေပြီးတော့မှလောက်ရှားနေတဲ့အတွက်ကြောင့်မငြိမ်တက်တဲ့အတွက်ကြောင့်မမြင်နိုင်ဘူး။ကံကြီးပြင်မှာအရိုက်ထင်လို့ကြီးချင်နေဆိုရင် အတွင်းထဲမှာရှိတဲ့ငြိမ်တော့ငြိမ်နေပါရဲ့ဒါပေမဲ့ရေကမကြည့်ဘူးနောက်နေမယ်ဆိုရင်လည်းမျက်နာရက်တွေအထက်ကောင်းကင်မှာရှိတဲ့အရိုက်တွေမထင်နိုင်သလိုရှင်းရှင်းလင်းလင်းမထင်နိုင်သလိုတွင်းထဲမှာရှိတဲ့ဟာတရားဝတ္ထုအကြီးမှာဂိမ်းနေတဲ့မနှောဝင်နေလည်းပဲထူနေတူပါပဲကြည်လင်မှုမရှိဘူးဒေါသတွေကနေပြီးတော့မှဝင်ရောက်ပြီးတော့ရောနေမယ်ဆိုရင်အပူလဲတွေထနေတဲ့အတွက်ကြောင့် ပိုက်တာကတိတ်ခတ်လာတဲ့အာယုံရဲ့ကိုရှင်းရှင်းလင်းလင်းမြင်နေမှာဖြစ်ပါ။အေးစိတ်ကတော့ငြိမ့်နေနေမှာငြိမ့်နေတာပါပဲဒါပေမဲ့ကြည်လင်တန့်ရှင်းခြင်းမရှိဘူး။လောဘဒေါသအစရှိတဲ့ကာမိဆန္ဒနေဝရဏပြဘာဒံကာမိဆန္ဒနေဝရဏတွေထိနှိပ်ပိတ်တတ်ရုံနှောင်းနေမယ်ဆိုရင်လည်းတန့်ရှင်းတာမဟုတ်လို့တန့်ရှင်းကြည်လင်မှုမရှိတာဖြစ်လို့ အာယုံရည်ကိုရှင်းရှင်းလင်းလင်းမထင်နိုင်ပါ။အဲကြောင့်ရှေးဥစွာအာယုံရည်တွေထင်ပေါ်လာတဲ့အရာကိုချက်ချင်းအခုပေါ်အခုတိအခုကြည့်အခုမရှိတဲ့သဘောအထိတည်နေပြီးအတွက်တန်ရှင်းကြည်လင်ဖြူစင်တဲ့စိတ်ရရှိရေးအတွက်လေ့ကျင့်ပွားများအားထုတ်ရတာကသမာဓိဘိန်းကိုအရင်ဆုံးတည်ထောင်ရတာဖြစ်ပါတယ်။အဲဒါလိုသမာဓိဘိန်းကိုတည်ထောင်တဲ့နေရာမှာ လွယ်မယောင်ယောင်နဲ့အခက်အခဲတွေအများကြီးတွေ့ရပါတယ်။အဲ့တော့ဘာလို့အခက်အခဲတွေ့ရတာလဲဆိုတဲ့အခါစိတ်တွေရဲ့မညီမျှချင်းကြောင့်လည်းပဲပြန့်လွယ်ပြေးလွာလှုပ်ရှားတဲ့စိတ်တွေများတယ်။ရုပ်တွေကနေပြီးတော့မညီမျှချင်းကြောင့်လည်းပဲခန္ဓာကိုယ်ပေါ်မှာနာကျင်မှုကြိုက်ခဲမှုတောင့်တမှုပူမှုစူးမှုအောင့်မှုဆိုတာအမျိုးမျိုးဖြစ်နေတတ်ပါ။
အဲ့ဒီတော့ရုပ်ကိုပြင်ဖို့မကြိုးစားပါနဲ့ရုပ်ရဲ့ဖောက်ပြန်နေဆိုတာကစိတ်ရဲ့မညီမြမှုကြောင့်ရုပ်ဒီမညီမြတာဖြစ်ပါစိတ်ကိုပဲညီမြအောင်ညီရမယ်ရုပ်ကိုသွားမညီပါနဲ့ညီလေရှုပ်လေပဲဖြစ်ပါအဲ့တော့စိတ်ကိုညီမြအောင်ညီနေတဲ့ဆွမ်းအားရှိလို့ကိလေသာနေဝရဏတရားတွေကင်းရှင်းသွားပြီဆိုရင်တော့ရုပ်တွေဟာအလိုအလျောက်အော်တော်မက်တစ်ပဲ ကြည်လင်နေတဲ့မှုဆိုတာရှိလာနိုင်မှာဖြစ်ပါတယ်။အဲ့ဒီအတွက်တစ်ခါတည်းအချိုးစားယုံကံပြီးတော့ခန္ဓာမှာဖြစ်ပေါ်နေတဲ့ညောင်းညာကြိတ်ခဲတောင်းတင်းပူဆူးမှုတွေကိုကြာကြာထင်ချင်းဖြင့်ဖြေရှင်းရင်းနဲ့လည်းပဲကြော်လွားသွားနိုင်မှာဖြစ်ပါတယ်။စိတ်ကိုလည်းပဲတစ်ခါတည်းအလျှော့အတင်းအထူးအလျှော့လှုပ်ချင်းနဲ့လည်းညီမြအောင်ညီချင်းအားဖြင့်လည်းပဲကြည်လင်တဲ့စိတ်တွေကိုရရှိလာနိုင်မှာဖြစ
စကားကတော့စကလုံးတွေကတော့အများကြီးပါပဲဒါပေမဲ့ကိုယ်လောက်ရမယ်အလောက်ကတခုတည်းဖြစ်ပါအဲ့ဒါကဘာလဲဆိုတော့နေတဲ့ကပြောခဲ့တဲ့အတိုင်းခုတော့သမာဓိတည်ထောင်မှုအပိုင်းပြင်ရှိသေးတာဖြစ်တဲ့အတွက်ဝင်လေနဲ့ထွက်လေကိုရှင်းရှင်းသိနေဖို့ဆိုတာမနေတော့ကပြောခဲ့ပါဝင်လေနဲ့ထွက်လေမတူတဲ့သဘောကို အကဲခံမယ်လို့ပြောခဲ့ပြီးဖြစ်ပါတိနေ့ကျတော့အဲ့ဒီမတူတဲ့သဘောထဲကနေဝင်လေတစ်ခုထဲကနေမတူတဲ့သဘောကိုအကဲခံမယ်ထွက်လေရဲ့တစ်ခုတည်းသောအရာမတူတဲ့သဘောကိုအကဲခံပါမယ်ကဲခတ္တာကအစနဲ့အလယ်နဲ့အဆုံးနဲ့ဆိုတဲ့သုံးခုဟာဝင်လေရဲ့တစ်ခုထဲမှာအစအလယ်အဆုံးသုံးမျိုးစီမတူတဲ့သဘောအထိအကဲခံပါမယ် ထွက်လေရဲ့သဘောတွေဟာလည်းပဲအဲ့ဒီမှာစတင်ပြီးတော့ဖြစ်ပေါ်လာတဲ့လေအလယ်မှာရောက်သွားတဲ့လေအဆုံးရောက်သွားတဲ့လေအစအလယ်အဆုံးသုံးမျိုးသုံးခုတည်မတူညီတဲ့သဘောအထိအကဲခံမှာဖြစ်ပါတယ်မတူဘူးဆိုတဲ့စကလုံးကိုဆွဲဆွဲမြဲမြဲလက်ကင်အသုံးပြုအောင်မှာဖြစ်ပါတယ်အဲ့တော့ပြီးခဲ့တဲ့နေ့ကပြောခဲ့တာကဝင်လေနဲ့ထွက်လေမတူတဲ့သဘောကိုပြောတာဖြစ်ပါအခုတော့အဲ့ဒီ ဝင်လေတစ်ခုတည်းရဲ့မတူတဲ့သဘောကိုစိစိဆတ်ဆတ်အကဲခံပြီးရှုတာမှာဖြစ်ပါတယ်ထွက်လေရဲ့တစ်ခုတည်းကိုမတူတဲ့သဘောကိုစိစိဆတ်ဆတ်ကြည့်ပြီးတည်တည်ချာချာအကဲခံမှာဖြစ်ပါတယ်အဲ့ဒီနေရာမှာဝိရိယနဲ့တတိဆိုတာအထုလို့အကြောင်းကိုလည်းပြောခဲ့ပြီးဖြစ်ပါတယ်ဒီနေ့အဲ့ဒီဝိရိယနဲ့တတိနှစ်ခုအလုံးလုံးတဲ့အခါမှာဝိရိယဒီ ပါလုံးတလဲဆိုတော့ဂယုစိုက်ဝင်လေထွက်လေဝင်လေတစ်ခုတည်းကိုအထူးဂယုစိုက်ရထွက်လေတစ်ခုတည်းကိုအထူးဂယုစိုက်ရဂယုစိုက်မှာများတော့တိလာတိလာတဲ့အနေထားဒီနေရာမှာတဏ္ဍာဒိဋ္ဌိညာအတိမဟုတ်သေးပါဘူးတတိရဲ့အတိညာသာရှိပါသေးတယ်ပါနဲ့ပေါင်းစားတဲ့အတိလဲဝိညာဉ်နဲ့တတိပေါင်းစားတဲ့အတိပဲဖြစ်ပါလေ အဲ့ဒီဝိညာဉ်နဲ့အတိပေါင်းစားတဲ့အတိဟာယူယူပဲတိနေတယ်ပိန်ချပြီးတော့မတိနိုင်ပါတိတယ်တိတယ်ဆိုတာကယူယူတိချင်းနဲ့ပိန်ချတိချင်းပိန်ချပြီးတိနိုင်မှဒါကအဖြစ်ဒါကအပြက်လို့ပိန်ချတိနိုင်မှညာရဲ့အတိဖြစ်ပါတိနေမှတို့တို့အဲ့ဒါလို့ရှင်းလင်းစွာမတိနိုင်သေးပါဘူးပိန်ပိန်ချချမတိဘူးတိနေတယ်ဆိုရုံညာလေးပဲတိနေပါသေးတယ်အလုံးစုံတိရင်ဝင်လေနဲ့ထွက်လေ ဝင်နဲ့လေရဲ့အစလေအဆုံးသုံးခုမတူတဲ့သဘောလောက်ပဲအကဲခံတယ်တကူတော့မှပြီးပြီးပြင်ပြအကဲမခံနိုင်ပါဘူးအဲ့ဒါကိုကိုကိုကိုတင်ကနေပြီးတော့စတိတကျလေးလာသုံးသအကဲခတ်ချင်ရှင်းရှင်းလင်းလင်းတိတော့တိနေတယ်ဒါပေမဲ့ရှင်းရှင်းလင်းလင်းပိန်ပိန်ချချမတိသေးတာဘာရဲ့အတိလဲတတိရဲ့အတိပါနဲ့ပေါင်းစားတဲ့အတိလဲဆိုဝိညာဉ်နဲ့တတိပေါင်းစားတဲ့အတိပဲဖြစ်ပါလေ အဲ့ဒီဒီနေရာမှာတတိလို့ပြောပြနေတဲ့အထက်မှာတတိဆိုတာဘာလဲဆိုရင်အာယုံရှိတဲ့နေရာကိုစိတ်အစဉ်ချမ်းရောက်နေခြင်းကိုပဲတတိလို့ခေါ်တာဖြစ်ပါတယ်အာယုံကဘာအာယုံလဲဆိုရင်ဝင်နဲ့လေထွက်တဲ့လေးလို့ဆိုရတယ်အာနာပါနတတိအာယုံဖြစ်ပါအဲ့ဒီအာယုံပေါ်မှာစိတ်ကနေအစဉ်တစ်ချက်ချမ်းရောက်နေတာဂယုစိတ်ထားရမှာဖြစ်ပါဂယုစိတ်လို့ချမ်းရောက်နေတဲ့အချိန်မှာ ဝင်လေရဲ့အစဝင်လေရဲ့အလယ်ဝင်လေရဲ့အဆုံးတိမ်ထိတိတိတိတိသွားနေတဲ့အနေအထားမျိုးဟာ 但为了呀呢，特地那口不帮别的嘛，上月那路地段清皮吧。阿拉为了呀呢，特地的快枪路没呀好，他把那帮上段的清嘛，酸盐出来皮了。阿里酸盐啊，旁来苏西木酸盐，地基木酸盐，粘带木酸盐出来皮了啦。阿里地基木苏西木酸盐啊，旁来是别卡，他妈的别皮吧。သမာဓိသမာဓိလို့ပြောနေတာတခြားမဟုတ်ပါဘူးဝိရိယနဲ့တတိနှစ်ခုပူးပေါင်းပြီးတော့ဆောင်ရွက်လို့ဖြစ်ပေါ်လာတဲ့စွမ်းအင်တတိတစ်ခုပဲဖြစ်ပါအဲ့ဒါကိုသမာဓိလို့ခေါ်တယ်သမာဓိဒီတစ်ခုတည်းသောအာယုံရဲ့အပေါ်မှာစူးစူးဆိတ်ဆိတ်ဆွဲဆွဲမြင်းမြဲအစဉ်တစ်ဖြန့်ကြာရောက်ပြီးတော့တည်ကြည်နေတဲ့နေခြင်းသဘောကိုသမာဓိလို့ခေါ်တာဖြစ်ပါတယ်သမာဓိဆိုတာကကိလေသာနိဝရဏတရားတွေကိုလည်းရှုမြိတ်တတ်တဲ့သဘောရှိပါတယ်။အဲ့ဒီသမာဓိမှာတည်ကြည်တဲ့ငြိမ်သက်တဲ့စူးစီးတဲ့စူးစီးပေးတဲ့ဘယုဖယဲပြန့်ကျင်းနေတဲ့ထိုစိတ်ကိုစူးစီးခြင်းအလောက်တည်းသမာဓိရဲ့အလောက်ဖြစ်ပါ။စူးစီးလာတဲ့အချိန်ကကြတော့တည်လာတယ်တည်ပြီးတော့ကြည်တယ်ငြိမ်သက်တယ်။အဲ့ဒီတည်အောင်ကြည်အောင်ငြိမ်သက်အောင်ဆိုတာဟာဝိရိယနဲ့တတိအချိန်ညောင်းစွာလေ့ကျင့်ရတာဖြစ်ပါတယ်။ဥပမာပါနဲ့တူတယ်လဲဆိုတာမြေအိုးကြည်ဦးတစ်လုံးပြီးမြေကြီးထဲမှာအနှစ်တရာကြာအောင်မြုပ်နေတယ်ဆိုရင်အဲ့ဒီကြီးဟာအယောင်မထွက်နိုင်ပါဘူး။အဲ့ဒီအယောင်မထွက်နိုင်တဲ့ကြည်ဦးတစ်ခုကိုတူဖော်ပြီးတော့မှအစပူဆုံးအပေါ်မှာပေးချန်နေတဲ့ကြီးညော်တွေကိုဓာရီနဲ့ချက်ခွန်းအဲ့ဒီနဲ့ချစ်ခွာချစ်ခွာပြီးတော့မှကောဖအချမ်းစားနဲ့ဒိတ်အလားစားနဲ့ဒိတ်အမှုစားနဲ့ဒိတ်အမျိုးမျိုးကောဖတွေအကျဉ်းများစွာပုတ်တိတ်ပုတ်တိတ်နေမှအဲ့ဒီမှာကြီးညော်တွေကိုကင်းစင်သွားမှာဖြစ်ပါတယ်အဲ့ဒီကြီးညော်တွေကင်းစင်မှပါလေဒီကြီးဟာအယုံတလက်လက်နဲ့ထွက်လာနိုင်စရာအကြောင်းရှိတာဖြစ်ပါတယ်ထို့နည်းတူစွာပဲမိမိတို့ရဲ့စိတ်ကလည်းမိမိတို့အန္တရာတလျှောက်လုံးဝနေပေါ့လို့ပဲစားထားတာဖြစ်တဲ့အတွက်ကြောင့်ကာမိစ္ဆန္ဒနေဝရဏလို့အစရှိတဲ့ကိလေသာတရားတွေကနေပြီးတော့မှပေလူးနေပြီဖြစ်ပါတယ်။ညစ်ပေနေတဲ့ထူစိတ်စိတ်ရဲ့အပေါ်မှာတတိဝိရိယနဲ့အမြဲတမ်းဝင်လေထွက်လေကိုလေ့ကျင့်ချင်းဖြင့်အချိန်များစွာလေ့ကျင့်ချွတ်တိုက်ပုတ်တိုက်ပြီးတော့မှအစဉ်တစ်ဖြန့်အဲ့ဒီမှာလေ့ကျင့်လေ့ကျင့်လေ့ကျင့်နေရလေ့ကျင့်ပါများတဲ့အချိန်ကကြာမှာစိတ်ဒီအဲ့ဒီမှာဘာဖြစ်လာသလဲဆိုမူလရဲ့စိတ်ပြန်ရောက်သွားမှာဖြစ်ပါတယ်အပေါ်ယံကြောမှာလွန်ဖုံးတဲ့ဥပ္ပကိလေသာလို့ဆိုရတယ်အရာကိုတတိဝိရိယနဲ့ချွတ်တိုက်နိုင်တဲ့စွမ်းအားရှိပါမှာတည်ကြည်ငြိမ်သက်တဲ့စိတ်ဆိုတာဖြစ်လာအဲ့ဒီချိန်ညတော့ပင်ကိုစိတ်ဆိုတာရောက်သွားပင်ကိုစိတ်ဆိုတာကတို့ရဲ့မူလဗုဒ္ဓစိတ်ပင်ကိုစိတ်ဒီအယုံတလက်လက်ထွက်တော့မဲ့အလားအလောအမတမဖြူစင်တဲ့ပန်ရှင်းတဲ့ကြည်လင်တယ်။ဒါပေမဲ့ဥပ္ပကိလေသာတွေကနေလွန်ဖုံးထားတဲ့အတွက်ကြောင့်အဲ့ဒီဥပ္ပကိလေသာတွေလွန်ဖုံးထားတဲ့အတွက်ကြောင့်စိတ်ရဲ့ပင်ပုံမူလအရှိအယောင်ထွက်ခွင့်မရပဲရှိနေတာဖြစ်ပါ။အဲ့ဒါကိုတုတ္တွေအခုချိန်ညတော့ဝင်လေထွက်လေနဲ့ရှုဝါရင်အာထုတ်ရင်ရှုဝါရင်အာထုတ်ရင်ကနေပြီးတော့မှလေ့ကျင့်ပါများတဲ့အခါပင်ပုံမူလစိတ်ကိုပြန်ရောက်သွားမယ်အဲ့ဒီပင်ကိုမူလစိတ်ကိုပြန်ရောက်သွားတဲ့အချိန်ကကြတော့ယောဂီတို့မှာဝင်တဲ့လေကိုဝင်တဲ့အစဝင်တဲ့အလယ်ဝင်တဲ့အဆုံးထွက်တဲ့အစထွက်တဲ့လေထွက်တဲ့အဆုံးတင်ထိကြအောင်စီစီဆတ်ဆတ်အကက်ခပ်ပြီးတော့ရှုမှတ်ပွားများချင်းချင်းလေ့ကျင့်ရလေ့ကျင့်ရလေ့ကျင့်ရပါဖြစ်လာမလဲစိတ်ကတည်ကြည်ငြိမ်သက်လာမှာဖြစ်ပါတည်ကြည်ငြိမ်သက်လာရင်ဘာဖြစ်လာမလဲဆိုအာယုံတစ်ပိတ်ထင်လာမှာဖြစ်ပါထင်လာတတ်တဲ့အာယုန်နမိတ်တွေကဘာလဲမျက်နှာရဲ့ရှေ့တဲ့မှာတစ်ခါတည်းရကြတော့အဲ့ဒီမှာပတ္တမုံလေးဝဲနေတယ်လို့လို့နေအိမ်ဖွဲ့နေတယ်လို့လို့အဲ့ဒါလို့မြုံမြုံငင်းလာတာပါအဲ့ဒါဒီစိတ်ရဲ့ကြည်လင်ကြည်လင်ငြိမ်သက်မှုကြောင့်တည်ကြည်ငြိမ်သက်မှုကြောင့်အယောင်ထွက်နေတဲ့သဘောကိုအနှဲ့ငယ်အကဲခတ်လာမိပါလိမ့်မယ်အဲ့ဒါကိုတော့နောက်တရက်မှာဦးဇင်းတို့အထူးအလေးပေးပြီးတော့နမိတ်နဲ့ဆက်ဆက်ပြီးတော့ပြောပါမယ်ဒီနေ့ချက်တော့သူယောဂီသူတော်ကောင်းအပေါင်းတို့အနေအချင်း ကွယ်ကွယ်ပြားပြားဖဲချပြီးတော့နားလည်ထားအောင်ပဲအချက်ကဘာလဲဒီဝင်လေးနဲ့ထွက်လေဒီမနေ့တော့ကဝင်တဲ့လေနဲ့ထွက်တဲ့လေမတူတဲ့သဘောတစ်ခုကိုအကဲခံပြီးတော့ဒီသေးချာချာသုံးသပ်ခိုင်းပါတိနေ့ချတော့အဲ့ဒီဝင်လေတစ်ခုထွက်လေတစ်ခုထဲကနေအစအလဲအဆုံးသုံးခုဒီမတူတဲ့သဘောထိချအောင်အကဲခံပြီးတော့ရှုမှတ်ပွားများအောင်ဖြစ်ပါတယ်အဲ့တော့ခရုစိတ်နိုင်လုံးမှတိနိုင်ပါတယ်တိလာတဲ့အချိန် တော့အစအလဲအဆုံး၃ခုစလုံးတိလနိုင်တဲ့ဆွမ်းအားကိုစီစီကြည်မာတိနိုင်ခွင့်ရှိမှာဖြစ်ပါတယ်။အဲ့ဒါကတော့အခုဒီမှာတရားပြတဲ့ဒီတရားကိုစစ်ဆေးပေးဖို့ပြောထားတဲ့အဲ့ဒီမှာတရားကိုလျှောက်တက်မှပေးဖို့လမ်းညွန်ပေးဖို့ဦးဇင်းတို့ခင်းစီထားတဲ့ညွန်ချထားတဲ့တာဝန်ပေးထားတဲ့ပုံကိုယ်တွေကနေပြီးတော့မှပေါ်ပြပါလိမ့်မယ်။အစရယ်အလယ်ရယ်အဆုံးရယ်ဆိုတာအသေးစိတ်သူတို့ပြောပြပါလိမ့်မယ်။အဲ့တော့ဒီမှာအစလည်းအဆုံးသုံးခုစလုံးမတူတဲ့ပုံစံကိုတော့ချမ်းချင်းနေရခြင်းစတင်ပြီးတော့ရှုပ်ွားတဲ့အချိန်မှာယောဂီတွေတည်နေတတ်တာကဝင်နေလေအစနာသီးဖြာအလေကတော့ရှင်ဝါဝင်နေလေအဆုံးကတော့ချက်တန်းဆိုပြီးတော့ဒီလိုပြကြပါနောက်ပြီးတော့ထွက်လျက်အစကချက်တန်းအလေကတော့ရှင်ဝါအဆုံးကတော့နာသီးဖြာဆိုပြီးတော့အဲ့ဒါလိုလိုက်ခိုင်းတာဖြစ်ပါလည်းလည်းလည်းနေတပါလေစပါတော့ယောဂီနောက်ပိဋကမှာဒါကိုတေးသေးချာချာပေါင်းချုံပြီးတော့ရှုကြည့်လိုက်နေတဲ့အနေထားတာတော့နာသီးဖြားလေးနှာမှာစတင်ပြီးတော့ထိခိုက်ပုတ်တိုက်အလယ်မှာထိခိုက်ပုတ်တိုက်ဆောင်းမှာထိခိုက်ပုတ်တိုက်အဲ့ဒီသုံးခုကိုပေါင်းချုံလောက်မှာဖြစ်ပါတယ်အဲ့တော့အစကတော့ဘယ်လိုပဲဖြစ်ဖြစ်ဝင်လေရဲ့အစအလယ်အဆုံးသုံးခုကိုလိုက်ခိုင်းတဲ့နေရာမှာအစကနာသီးဖြားအလယ်ကရှင်ဝအဆုံးကတော့အဲ့ဒီမှာချက်တဲ့အထိဒလုံရှုကြည့်သိနေတာဖြစ်ပါတယ်ဒါပေမဲ့ကိစ္စမရှိပါဘူးဒီအတိတ်ပဲရှုကြည့်လို့ရပါတယ်အဲ့တော့ရတဲ့အနေထားမှာနောက်ဆုံးကြမှာပေါင်းချုပ်ပြီးတော့ဘလို့ရှုဆိုတာညွန်ချပါလိမ့်မယ်အခုတော့အဲ့ဒီအတိကကတော့ဘလို့ပဲသိသိအစအလေအဆုံးသုံးခုစသုံးကိုသိဖို့အရေးကြီးတယ်စတင်ပြီးတော့နာသီးပြားကနေထိခိုက်ပုတ်တိုက်တဲ့သဘောအလေအဆုံးအဲ့ဒီနာသီးပြားတစ်ခုထဲမှာရှုကြည့်ရင်လည်းရှာသူ့မဟုတ်လို့အဲ့ဒီဝင်လေရဲ့အစအလေအဆုံးစကနာသီးပြအလေကရင်ချင်းအဆုံးရတော့အဲ့ဒီမှာချက်တယ်ဒီလိုရှုကြည့်ရင်လည်းရှာတယ်အဲ့လိုရှုကြည့်တဲ့အနေထားမှာတော့ဦးဇင်းတို့ကိုယ်တိုင်ရှုကြည့်တဲ့အနေထားကိုသုံးသပ်ကြည့်မယ်ဆိုရင်တော့အဲ့ဒီစအလေအဆုံးနာသီးပြရင်ဝါဟုတ်ချက်တယ်အထိရှုကြည့်တဲ့အနေထားကြတော့သူဟာဝင်ရလေတခုဝင်ဝင်သွားတဲ့အခါလိုက်ကြည့်ရင်လိုက်ကြည့်ရင်လည်းစိတ်ကနေပြီးတော့မှရှုွက်ကျဲတဲ့အတွက်ကြောင့်ငြိမ်သက်မှုရစေတယ်စိတ်ရဲ့ပြန့်ပြန့်ပြေးလွှမ်းမှုနည်းစေပါတယ်နည်းစေအဲ့ဒီရတဲ့စိတ်ငြိမ်သက်လာပြီးအဲ့ဒါလို့လိမ့်ခြင်းလို့ငြိမ်သက်လာပြီးဆိုတဲ့အနေထားရောက်မှတခုတည်းသောအာယုံရဲ့အပေါ်မှာစလဲဆုံးသုံးခုစလုံးရှုကြည့်နိုင်မှာဖြစ်ပါတယ်အဲ့ဒါကိုပဲအခုပြောခဲ့တဲ့အတိုင်းသူတော်ကောင်းအပေါင်းတို့အနေအားဖြင့်ဘလူနီးနဲ့ပဲရှုရှုအစဝင်တဲ့၄ရက်အစဝင်တဲ့၄ရက်အလဲဝင်တဲ့၄ရက်အဆုံးကိုသိဖို့တော့လိုတယ်ထွက်တဲ့၄ကိုရှုပွားတယ်ဆိုရင်ထွက်တဲ့၄ကအစထွက်တဲ့၄ရက်အလဲထွက်တဲ့၄ရက်အဆုံးထိကြအောင်ရှုကြည့်ရမှာဖြစ်ပါတယ်အဲ့ဒါကိုဓာတိယနီးဆိုပြီးတော့လေဒီရှာတော်ဘုရားကြီးကနေပြီးတော့မှအဲ့ဒီမှာဗာမိန်ရှိသလဲဆိုတော့တတိနေရပထမတုမာရှေတူသည့်လုံးစုံလင်းရတတ်နိုင်တာစမှငြိမ့်လေပြီဆိုပြီးတော့မှနေကိုလေးနည်းပြခဲ့တာဖြစ်ပါဘုရားရဲ့ဒေသနာနည်းနဲ့ပြောရမယ်ဆိုရင်ဒါအနုပန္ဒနာနည်းလို့ခေါ်တာဖြစ်ပါအနုပန္ဒနာနည်းအနုပန္ဒနာနည်းစတင်ပြီးတော့ရှုပွားတဲ့အချိန်ကကြတော့အဲ့ဒီမှာသူတော်ကောင်းတို့ရှုပွားတဲ့အနေထားခဏရှင်နဲ့ရည်တွက်မှတ်သားတဲ့နည်းကြတော့အဲ့ဒီဟာပထမနည်းဒီအဲ့ဒီလို့ခေါ်သလဲဆိုတဲ့အခါကျတော့အဲ့ဒီမှာကဏ္ဍနီးလို့ခေါ်တယ်ဒုတိယနေ့အတူအရှိကိုတည်တာကအနုဘန္ဒနာနီးလို့ခေါ်တတိယအစလည်းအဆုံးသုံးပါးစလုံးတည်တဲ့နေ့ဟူသောဖုတနာနီးလို့သုံးပါတယ်နောက်ဆုံးကျတော့နာသီးပြားမှာထိခိုက်ပုတ်တိုက်သွားတဲ့အစလည်းအဆုံးသုံးခုကိုတည်နေသွားတဲ့အတွက်ကြောင့်အဲ့ဒါကိုဖုတနာနီးလို့သုံးတာဖြစ်ပါတယ်အဲ့တော့အဲ့ဒီနောက်ဆုံးတနေ့ကျတော့ထပနာနီးဆိုတာနောက်တည့်ရလာပါလေဦးမယ်အဲ့ဒါကျတော့နောက်နေ့ပါပဲဆက်ပြောပါလိမ့်မယ်အထူးသဖြင့်ဘလို့ပဲစလဲဆုံးသုံးခုစလုံးရှုကြည့်တာဘာအတွက်ရှုကြည့်သလဲဆို Saiko, Divo, Jivo, Nyendepo, Suzy, Yabo, Shudi, Wamia, Ato, Dapsapare, Dajonto, Yogi, Dura, Bondo, Kubio, Kere, Dame, when later, Shire, Yako. Two be you say, be the dick cut, be the ma. A semi-dat sadly, so don't put the long dick on. Josa, Wamia, Ato, Javazo.